စစ်အာဏာသိမ်းကောင်စီကဒီကနေ့နှစ်စံတရနေ့မှာအထွေထွေလွတ်ငြိမ်းချမ်းသာခွင့်နဲ့အကျဉ်းသား23,046ခုနဲ့ရောက်လွတ်ပေးလိုက်ပါတယ်။ဒီထက်မှနိုင်ငံရေးအကျဉ်းသားတွေပါဒလားဆိုတာအတိအကျမသိရသေးပေမဲ့မနစ်ကတကြံတွဲမှာတန်ချာထိုးခဲ့တဲ့အတွက်ပုံမှန်900ကကြီး
66ကိုပိုင်ဖြိုးမင်းနဲ့ကိုစရာလွင်တို့၃ဦးတော့ပြန်လွတ်လာပါတယ်။ဒီထက်ကကိုစရာလွင်ကအပြင်ကဖြစ်နေတာတွေကိုသူတို့တေချာမသိသေးဘူးလို့ထောင်ပြင်ရောက်မှအခုလို့ပြောပါတယ်။အနာသိင်းကြီးရဲ့အချိန်ကျွန်တော်မလားဝဲလောင်းကကျွန်တော်လွတ်လာတော့ပြန်ရှိတဲ့အချိန်နဲ့ပတ်သက်ပြီးကျွန်တော်အလုံးစုံချုံငုံမိကြီးကျွန်တော်မရှိသေးဘူး။ဆိုတော့ကျွန်တော်နားမလဲအရာကြီးအုံးမဲ့ကျွန်တော်ချင်တယ်။
လည်းဖြစ်ကြတယ်။ကိုလင်းထက်ကိုကျော်မင်းထွန်းကိုစိုးထက်ဦးနဲ့မတ်ရွှေယူပါလင်းတို့လေးဦးလိုက်ပါစီနေလာတဲ့ကားကိုဒီကနေ့မနေ့ပိုင်းမှာအလုံးမြုံနယ်မှာတားဆီးရှာဖွေစစ်ဆေးပြီးဖမ်းဆီးခေါ်ဆောင်သွားပါတယ်။ဘယ်ကိုခေါ်သွားတယ်ဆိုတာလည်းမသိရသေးပါဘူး။အာနာသိမ့်ယူပြီးတဲ့နောက်စနေရကြာမှာဖေဖော်ဝါရီလ12ရက်ပြည်ထောင်စုနေမှာလဲအကျဉ်းသား2,300ကျော်ကိုလူငယ်ချမ်းသာခွင့်နဲ့စစ်ကောင်စီကလွှတ်ပေးခဲ့ပါသေးတယ်။မနေ့ဧပြီလ16ရက်နေ့အထိဆိုရင်အကျန်းဖက်ပြစ်ခတ်ဖြိုခွဲမှုတွေကြောင့်သေဆုံးသူပေါင်း920ကျော်ပြီဖြစ်သလိုဖမ်းဆီးခံထားရသူပေါင်း3,150ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်ရှင်။